Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အော်တိုဝါလာ15ရက်ဇနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်တော်ခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါ။ရုရှားကယူကရိန်းမှာလက်နက်ကြီးတွေနဲ့ဆက်ပြီးတိုက်ခိုက်နေတယ်လို့လူသားစာနာမှုနဲ့ကျန်းမာရေးအကူအညီတွေလိုအပ်နေတဲ့ယူကရိန်းအတွက်ကုလသမဂ္ဂကကူညီမယ်လို့ဥရောပဒေသဆိုင်ရာ WHO အကြီးအကဲကပြောပါတယ်။မြောက်ကိုရီးယားကတော့နောက်ထပ်ပယ်ဆင်းတက်ဒုံးကျည်ပြစ်လွတ်တာအပြင်ကမ်းရိုးတန်းတွေကိုအမြောက်တင်နဲ့ပစ်ခတ်နေတာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရင်
ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီကနေ့နေပြည်တော်မှာဒီ NCA အပြည့်ရစာချုပ်လက်မှတ်ထိုးတဲ့9နှစ်ပြည့်အခမ်းအနားကိုကျင်းပဖို့ရှိနေပါလေ။
လောလောဆယ်ဆယ်ကတော့9ဖွဲ့ဆက်ရောက်မယ်လို့ကြီးရတာပေါ့နော်။ NCA လက်မှတ်ထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေကိုဘိုင်နေနဲ့ဖိတ်တယ်လို့
လက်နက်ကိုင်အဖွဲ့တာဝန်ရှိသူတို့ပြောကြားသွားတာဖြစ်ပါတယ်။သတင်းတွေအပြီးမှာပဲအပြည့်စုံကိုနားဆင်ရပါမယ်။ဒါအပြင်အခြားနိုင်ငံတကာစိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်နေပါတယ်။အခုတော့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
။ရုရှားတပ်တွေကယူကရိန်းမျိုးကြီးတွေကိုဆက်ပြီးတော့တိုက်ခိုက်နေတာဖြစ်ပြီးတော့ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Kharkiv မှာဆိုရင်မစ္စရိုက်တုံးကြီးအနည်းဆုံး၄ဆင်းနဲ့ပြစ်ခတ်ခဲ့တာပါ။ယူကရိန်းကလည်းရုရှားနိုင်ငံတဲ့ကိုအမြောက်နဲ့ပြန်ပြီးပြစ်ခတ်ခဲ့တဲ့အတွက်လက်နက်တိုးလောင်ရုံတစ်ခုကိုထိမှန်ခဲ့ပါတယ်။ရုရှားနိုင်ငံဘဲလ်ဂရက်ဒေသကလက်နက်တိုးလောင်ရုံမှာတောက်ကြံတွေကပောက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့သတင်းတွေမှာဖော်ပြတယ်လို့ဒေသအုပ်ချုပ်ရေးမှူးကလည်းတိုက်ပွဲဖြစ်ပွားကြောင်းသူ့ရဲ့ဆိုရှယ်မီဒီယာမှာရေးပါတယ်။ယူကရိန်းအရာရှိတွေဘက်ကတော့သူတို့တိုက်ခိုက်တာကိုထုတ်မပြောကြသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့တပ်သားတွေတိုးချထားတာတွေခုခံပြောဆိုနေခြင်းမှာပဲယူကရိန်းမှာတိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတာပါရုရှားကယူကရိန်းနိုင်ငံကိုဖျက်ဆီးဖို့မဟုတ်တဲ့အတွက်ယူကရိန်းမှာနောက်ထပ်ပြင်းထန်တဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလုပ်တော့ဘူးလို့တောက်ကြနေမှာသမ္မတပူတင်ကပြောပါတယ်တချိန်ထဲမှာပဲယူကရိန်းတပ်တွေပြီးခဲ့တဲ့လအတွင်းရုရှားတပ်ချက်ထားတဲ့နေရာ6ကြာကိုပြန်ပြီးတိမ့်ပိုက်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်အရှိမြောက်ပိုင်းခါခိဗ်ဒေသက900ကျော်နဲ့ခါစင်ဒေသကမဟာဗျူဟာကျတဲ့အချက်ချာနေရာ85နေရာပြင်ဒုံးစင်နဲ့လူဟန်စ်ဒေသတွေကနေရာ40ကျော်ကိုပြန်ပြီးတိမ့်ယူနိုင်တာလို့ယာယီတိမ့်ပိုက်ထားတဲ့ဒေသများပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောပါတယ
်ယူကရိန်းနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးနေတဲ့ Starlink Internet Line အတွေ့သူပိုင်ဆိုင်တဲ့ SpaceX Rocket ကုမ္ပဏီကနေအကန့်အသတ်မရှိငွေချေးအထောက်ပံ့မပေးနိုင်တော့ဘူးလို့ကမ္ဘာကျော်မီလီယံနာတထည်ကြီး Elon Musk ကတောက်ကြနေကပြောပါတယ်ရုရှားကျူးကျော်စစ်ကိုရင်ဆိုင်နေရတဲ့အချိန်ကာလအတွင်းယူကရိန်းအရက်ဖက်နဲ့စစ်ဘက်အတွေ့အင်တာနက်အသုံးပြုဖို့အတွက်ကို Starlink Internet ကအကူအညီပေးထားတာဖြစ်ပါတယ်အဲ့ဒီ Starlink Internet ဝန်ဆောင်မှုအတွေ့ထောက်ပံ့ရတဲ့ငွေချေးတွေကိုတာဝန်ယူပေးဖို့ SpaceX Rocket ကုမ္ပဏီကနေAmerican Pentagon စစ်ဌာနချုပ်ကိုတောင်းဆိုခဲ့တယ်လို့မီဒီယာတွေကနေဖော်ပြခဲ့ပြီးတဲ့နောက်မှာ Elon Musk က Twitter မှာမှတ်ချက်ရေးသားလိုက်တာဖြစ်ပါတယ်။ဒါအပြင် Russia-Ukraine စစ်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့ငြိမ်းချမ်းရေးအစီအစဉ်ဟာ Russia ဘက်ကိုသာလိုက်လျောထားတယ်လို့ Ukraine အစိုးရကဝေဖန်ပါတယ်။အဲ့ဒီအတွက် Elon Musk နဲ့ Ukraine အစိုးရတို့ online ကနေအပြန်အလှန်တိုက်ခိုက်နေကြပါတယ်။ယူကရိန်းကိုအင်တာနက်ဝန်ဆောင်မှုအတွေ့ဆက်သွယ်ရေးဂျိုစုထိမ့်သိမ်းထားဖို့တလကိုဒေါ်လာ30နီးပါးအသုံးပြုရတယ်လို့ Starlink ကဝန်ထမ်းတွေကိုကိုးကားပြီးသူကပြောဆိုပါတယ်ခင်ဗျာ
ရှစ်လကျန်းနေပြီဖြစ်တဲ့ရုရှားရဲ့ဝင်ရောက်တိုက်ခိုက်မှုကိုဆက်ပြီးတော့တွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေအကူအညီတွေပေးသွားမယ်လို့ WHO ဥရောပဒေသဆိုင်ရာအကြီးအကဲ Hans Kluge ကတောက်ကြနဲ့ကိုပဲဟေဂင်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ကြေညာပေးလိုက်ပါတယ်
။ Let me clearly state WHO is there to stay.
WHO ဖွဲ့စည်းနေတဲ့ Ukraine ကျန်းမာရေးဝန်ကြီး Dr. Viktor Lashko ဦးဆောင်တဲ့ကျန်းမာရေးဝန်ကြီးဖွဲ့နဲ့အတူရက်တည်ပြီးတော့အကူအညီတွေပေးမှာဖြစ်ပါတယ်။ Ukraine ကျန်းမာရေးလုပ်သား150ကျော်နဲ့အတူလက်တွဲပြီးလက်ကူညီနေတာပါ။ February 10ပွဲစတင်ကြတဲ့ကစေယုံစေကံပေါင်း620အတိုက်ခတ်ခံရတယ်ဆိုတာ WHO ကအတည်ပြုထားတာဖြစ်ပြီးတော့အခုနောက်ဆုံးတိုက်ခိုက်မှုတွေကြောင့်ပျက်စီးရတာတွေအတွက်ချက်ချင်းဦးစားပေးဆောင်ရမယ်လို့ပြောသွားတာပါ လူသားဆန္ဒမှုအရေးပေါ်အကူအညီလိုအပ်ချက်တွေများလာတဲ့အတွက်လူသားဆန္ဒမှုဆိုင်ရာအကူအညီကိုတိုးပေးမယ်လို့လည်းပြောပါတယ် WHO အနေနဲ့ပင်ပန်းနေပြီဖြစ်တဲ့ကျန်းမာရေးလုံခြုံရေးစိတ်ဓာတ်နဲ့ဆွမ်းဆောင်မှုကိုဆက်ပြီးမြှင့်တင်ပေးနေခြင်းပါပဲယူကရိန်းပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုအကူအညီတွေတိုးပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်ယူကရိန်းက Kiev Dnipro နဲ့တခြားမြို့ကြီးတွေမှာဒီသတင်းဖတ်တဲ့ရုရှားဘက်ကပြင်းပြင်းထန်ထန်ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်ယူကရိန်းပြည်သူတွေနဲ့သူတို့ရဲ့ကျန်းမာရေးကိုကဘာကပြန်ပြီးသတိထားလာမိကြတာလည်းဖြစ်ပါတယ်
လာမယ့်အမေရိကန်ကြားပြရွေးကောက်ပွဲကိုရန်သူတွေကဖျက်လုဖျက်စီးလှုပ်လာမှာကိုအင်တာနက်အွန်လိုင်းကနေသူတေသည်ပညာရှင်တွေကခြေရာခံရှာဖွေနေကြပါတယ်ရုရှားတရုတ်နဲ့တခြားရန်ဘက်နိုင်ငံတွေကနေရှေ့လာမှာကျင်းပတော့မယ့်အမေရိကန်ကြားပြရွေးကောက်ပွဲအပေါ်မှာသတင်းတူဖြန့်တာဩဇာလွှမ်းမိုးတဲ့ဆောင်ရွက်ချက်တွေလှုံ့ဆော်ဖို့ရည်ရွယ်နေကြတာလို့အမေရိကန်အစိုးရအရာရှိတွေကသတိပေးခဲ့ပြီးသတင်းနှစ်ပတ်အကြာမှာပဲအဲ့ဒီလိုခြေရခံကြတာဖြစ်ပါတယ်အထူးသဖြင့်ရုရှားနဲ့တရုတ်တို့ဟာအသက်မဝင်တော့တဲ့ဆိုရှယ်မီဒီယာအကောင့်တွေကိုပြန်လည်အသုံးပြုလို့ရအောင်လှုံ့ဆော်ခဲ့တာနဲ့တခြားဩစဝါလမ်းမိုးနိုင်တဲ့အနေအထားတွေကိုတိုးချဲ့လှုံ့ဆော်ပြီးအမေရိကန်မဲဆန္ဒရှင်တွေကိုလှည့်ပြတာဗျံပရာဖြစ်အောင်လှုံ့ဆော်ကြံစည်တဲ့အကြောင်းစိုက်ဘာလုံခြုံရေး Recorded Future ကုမ္ပဏီကအစီရင်ခံစာတစ်ဆောင်ထုတ်ပြန်ပြီးသတိပေးခဲ့ပါတယ်ဒါပေမဲ့လည်းရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်တာမလုပ်တဲ့အကြောင်းအရင်ကတည်းကတည်းကငင်းဆိုခဲ့ပေမဲ့လည်းအမေရိကန်ပြည်ထောင်စုဘုတ်စုံစမ်းစစ်ဆေးရေးဘူရို FBI ရဲ့အမြင်မကြသေးခင်ကအမြင်သဘောထားအရရှားဖွေတွေးကြည့်ချက်တွေကတော့စိုးရင်စရာတွေပိုပြီးတိုးများလာပုံရပါတယ်ခင်ဗျာ
အမေရိကန်မြန်မာဘက်မြန်မာဘက်သားအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားဟာ24နာရီအတွင်းမှာပဲနောက်ထပ်ပဲထင်းတက်ဒုံးကျည်စမ်းသပ်ပစ်လွတ်တာစစ်လေရင်တွေစစ်လွတ်တာနဲ့ကိုရီးယားကျွန်းဆွယ်နှစ်ဖက်ကမ်းရိုးတန်းတစ်ချောင်းမှာအမြောက်တွေနဲ့အချက်ပေါင်းများစွာပစ်ခတ်တာအပောင်းဝင်တိုက်ခိုက်မှုတွေကိုဇက်တိုက်လှုံ့ဆော်နေပါတယ်။တောင်ကိုရီးယားပူးတွဲစီဦးစီးချုပ်များရဲ့အကြီးအကဲကတော့အရှိတ်ဘက်နဲ့နောက်ဖက်ကမ်းရိုးတန်းတွေတစ်ချောင်းမှာညနေ9နာရီနဲ့9နာရီအတွင်းကိုရီးယားပြည်အမြောက်နဲ့အချက်ပေါင်း390လောက်ပစ်ခတ်ခဲ့တယ်လို့တောက်ကြနေကပြောပါတယ်။နောက်ဖက်ကမ်းရိုးတန်းမှာအချက်300လောက်ကိုမြောက်ကိုရီးယားရဲ့ဟေဂျူးပင်လယ်ကွေ့ကနေဂျန်ဆာကော့ကိုပြစ်ခတ်ခဲ့တာဖြစ်ပြီးတော့အရှိတ်ဘက်ပင်လယ်တဲကိုတော့ဂန်ဝန်ပြည်နယ်ဂျန်ကောင်ဘက်ကနေအချက်90လောက်ပြစ်တယ်လို့ပြောပါတယ်။ဒီပြစ်ခတ်မှုကြောင့်အနောက်မြောက်ပိုင်းပင်လယ်တဲကမှရှိနေတဲ့ငါးဖန်တင်မောအဆင့်130လောက်ကိုကမ်းပြန်ကတ်ခိုင်းခဲ့ရတယ်လို့ကိုရီးယားကမ်းဆောင်တပ်ကပြောပါတယ်။အမြောက်ကြီးတွေဟာနှစ်နိုင်ငံကြားရေပြင်ပစ်အပြစ်ရဇုံတဲကိုကြားခဲ့တဲ့အတွက်2018မှာနှစ်ဖက်လက်မှတ်ရေးထိုးခဲ့တဲ့ CMA စီးရဲသဘောတူညီချက်ကိုချိုးဖောက်တာလို့တောင်ကိုရီးယားပူတွဲစီးဦးစီးချုပ်များအကြီးအကဲကပြောပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားစီးရဲလှုပ်ဆောင်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချပြီးတော့မြောက်ကိုရီးယားကုလသမဂ္ဂလုံခြုံရေးကောင်စီချမှတ်တဲ့စည်းကမ်းတွေကိုဖောက်ပြန်နေတယ်လို့ပြောပါတယ်
။ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ရေးဆိုင်ရာမြင့်တင်မှုစူးစမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကနေဒေါ်လာတန်100အကူအညီပေးလိုက်ကြောင်းဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးမာရီကေကာစတန်ကတောက်ချန်ဒီကပြောပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုစိုက်ကပ်လာတဲ့ USS Ronald Reagan လေတင်သင်္ဘောကြီးပေါ်ကနေအမေရိကန်သံအမတ်ကြီးကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ
် United States has now made available $100 million in
ဖိလစ်ပိုင်နိုင်ငံရုရှားစီကနေဒေါ်လာတန်ပေါင်း228တန်းကျော်ဖို့တန်ဖိုးရှိတဲ့ MI-70 စစ်ပတ်ဆိုင်ရာရဟတ်ယာဉ်တွေဝယ်ယူဖို့သဘောတူညီချက်ကိုဖျက်သိမ်းဖို့အတွက်အခုလိုအကူအညီပေးတာပါလို့သူကပြောပါတယ်။အဲ့ဒီအတွက်ဖိလစ်ပိုင်အနေနဲ့အမေရိကန်ပြည်ထောင်စုကနေချီနွတ်အမျိုးအစားစစ်ပတ်ဆိုင်ရာတည်ယူပို့ဆောင်ရေးရဟယင်တွေဝယ်ယူတော့မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာဆိုရင်အင်ဒိုပစိဖိတ်ဒေသအတွင်းမှာအမေရိကန်ရဲ့အကူအညီကိုအများဆုံးရရှိတဲ့နိုင်ငံဖြစ်ပါတယ်။2015ခုနှစ်ကနေ2022ခုနှစ်အတွင်းဒေါ်လာတန်ပေါင်း1100ကျော်တန်ဖိုးရှိတဲ့စစ်လေရင်တွေတန်ကြာကာကားတွေလက်နက်ငယ်တွေနဲ့တခြားစစ်ဘက်ဆိုင်ရာအသုံးဆောင်တွေလေးချင်ရည်တင်နန်းတွေကိုရရှိခဲ့ပါတယ်ခင်ဗျာ
ဟေတီမှာလူစုခန့်တွေရဲ့အကြမ်းဖက်မှုတွေနဲ့မတိမငြိမ်ဖြစ်နေတယ်လို့ငွေဖောင်းပွားနှုံတိတ်ကြီးမှပြီးတော့အရှိန်ဝန်ဆောင်မှုတွေမပေးနိုင်တာက နိုင်ငံရဲ့လူသားစာနာမှုအခြေအနေကိုပိုးပြီးတော့ဆိုးလာစေနိုင်တယ်လို့ကုလသမဂ္ဂစာနာရိတ်ကအစီအစဉ် WFP ကနေတတိပေးလိုက်ပါတယ်။ဟေဒီနိုင်ငံရဲ့လူဦးရေထက်ဝက်ဖြစ်တဲ့လူပေါင်း 4.8 သန်းလောက်ဟာအငတ်ပင်းနဲ့ရင်ဆိုင်နေရတယ်လို့လူပေါင်း 2 သန်းနီးပါးဟာလည်းစာနာရိတ်ကအရေးပေါ်လိုအပ်နေကြတဲ့အပြင်လူအများအပြားကတော့နေ့စဉ်စားဖို့တောင်မတက်နိုင်ပဲဖြစ်လာနေတယ်လို့ပြောပါတယ်။ငွေဖောင်းပွားမှုနှုန်းကရာနှုန်း30ရှိတဲ့အတွက်စနေရိတ်ကဈေးတွေလည်းမနစ်ကနဲ့ရှင်63ရာခိုင်နှုန်းကျော်တက်နေတယ်လို့လောင်စာဆီဈေးတွေပါထိုးတက်နေတဲ့အတွက်အလုတ်သွားဖို့တော့အနိုင်နိုင်ဖြစ်နေကြတယ်လို့ WFP ရဲ့ Haiti တာဝန်ခံ Jean Martin Bourg ကပြောပါတယ်။လူစုကိုင်းတွေရဲ့အကြမ်းဖက်မှုတွေကြောင့်မြို့တော် Port-au-Prince နားမှာနေထိုင်သူ2000ခွဲလောက်အိုးအိမ်ရွှေ့ပြောင်းနေကြခဲ့ကြရတယ်လို့လည်းပြောပါတယ်။ Haiti မှာကာလဝန်ရောက်ကဖြစ်ပွားသူ350ကျော်ရှိပြီးတေဆုံးရသူက220ကျော်နေပြီလို့ WHO ကပြောပါတယ
်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်ရဲ့အရှိတောင်ဘက်မဲခေါင်မြစ်ထဲမှာဂျာတာပရင်းတွေက14ဒဇင်နင်းမြုပ်ပြီးအနည်းဆုံးကလေး10ဦးသေဆုံးခဲ့ပါတယ်။ကလေး2ဦးနဲ့14သမား2ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်။အနည်းဆုံးကလေး2ဦးကိုကလေး2ဦးဟာလည်းတောက်ကြနေအထိပျောက်ဆုံးနေဆဲဖြစ်ပါတယ်။အသက်12နှစ်ကနေ15နှစ်အထိရှိကြတဲ့အဲ့ဒီကလေးတွေဟာအင်္ဂလိပ်စာသင်တန်းပြီးရင်အဲ့ဒီဆက်လီတွေနဲ့အိမ်ကိုပြန်ကြလေရှိတယ်လို့ပြင်သစ်သတင်းအေဂျင်စီမှာဖော်ပြထားပါတယ်။ဆက်လီပိုင်ရှင်နဲ့ဆက်လီအဖွဲ့သားတချို့ကတော့စေယုံတင်ထားရပြီးသူတို့ဟာတရားရုံးမှာအမှုရင်ဆိုင်ရလိမ့်မယ်လို့ AP သတင်းကဖော်ပြထားပါတယ်။အရှိတောင်အရှာမှာအဲ့ဒီလိုရေရင်မတော်ဆနစ်မြုပ်မှုတွေဟာမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်ဦးဆုံးသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတည်းကမှဒီကနေ့ကျင်းပမယ့် NCA အပြည့်ရဲ့အခမ်းအနားအကြောင်းဖြစ်ပါတယ်။အော်တိုဘာ15ရက်ဒီကနေ့နေပြည်တော်မှာကျင်းပဖို့ရှိတဲ့တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့9နှစ်ပြည့်အခမ်းအနားကို NCA မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့အနည်းဆုံး9ဖွဲ့တက်ရောက်ဖို့ပြင်ဆင်နေပါတယ်။လက်မှတ်ထိုးအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကတော့လက်ရှိတိုင်းပြည်မှာဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေခြုံငင်းဖို့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းသွားရေးအပါအဝင်အားလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲတွေဖြစ်လာရေးဆိုတဲ့အခြေခံတွေပေါ်မှာမူတည်ပြီးဆွေးနွေးမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ရန်ကုန်မြို့ကနေပေးပို့လာတဲ့ဒီသတင်းကိုတော့ကိုစော်မိုးကျော်ပြောပြပေးပါအောင်ခင်ဗျာ
NCA စာချုပ်ကို2015ခုနှစ်အော်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်လက်မှတ်ရေးထိုးခဲ့ပြီးဒီကနေ့မှဆိုရင်9နှစ်ပြည့်မြောက်ပြီဖြစ်ပါတယ်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၁၀ဖွဲ့ရှိပြီးဒီကနေ့ကျင်းပမယ့်နှစ်ပတ်လည်အခမ်းအနားကိုအဖွဲ့9ဖွဲ့တက်ရောက်ဖွဲ့ရှိကြောင်း NCA လက်မှတ်ထိုးအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းရင်ရင်ဆိုက VOA ကိုပြောဆိုခဲ့ပါတယ်
။လောလောဆယ်ဆယ်ကတော့9ဖွဲ့တက်ရောက်မယ်လို့ကြီးရတာပေါ့နော်။ NCA လက်မှတ်ထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေဘိုင်နေနဲ့ဖိတ်တယ်လို့အဖွဲ့အစည်းမှာကြတော့ဒါဥက္ကဋ္ဌနဲ့ပြီးတော့မှကုသလေတူဦးပေါ့နော်။အဲ့လိုပုံစံနဲ့ဖိတ်ပါတယ်ဒါတစ်ဖွဲ့ချင်းလိုက်လောဆယ်ကတော့9ဖွဲ့တက်ရောက်မယ်လို့ကြေညာထားပါတယ်။
NCA 9နှစ်ပြည့်အခမ်းအနားကို PPST အနေနဲ့ဖိတ်ကြားတာမရှိပေမဲ့ PPST ကတော့ NCA မူသုံးချက်အရစ조사ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဆက်လက်ပြောဆိုခဲ့ပါတယ
်။လောလောဆယ်ဆယ်အနေနဲ့ကတော့ကျမတို့ကတော့ဒီ NCA ရဲ့အနှစ်သာရမူသုံးချက်ပေါ့။အဲ့ဒီအခြေခံမူသုံးချက်ကိုဂရင်ဆွဲပြီးတော့မှကျမတို့လက်ရှိဒီနိုင်ငံရေးဒီဆုံးစီးပွားရေးလမ်းကြောင်းနိုင်ငံရဲ့ပြည်ခဖြစ်ရှင်းတဲ့လမ်းကြောင်းတွေပေါ်မှာပဲ PPSC ရရည်ရည်ရှိပါတယ်လို့အားလုံးပါဝင်လာနိုင်ပြီဆိုတဲ့အခြေခံအပေါ်ကနေကျွန်တော်တို့ချင်းခတ်ပြီးတော့မှတစ်ဆင့်ပြင်းတော့ဆောင်ရွက်သွားရမယ်အနေအထားရှိပါတယ
် PPSD ရဲ့မူတုံးရမှာတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးဤအရာဖြစ်ရှင်းဖို့သက်ဆိုင်သူအားလုံးပါဝင်ပြီးအဓိပ္ပာယ်ပြေဝတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အယက်သားတွေကိုအကာအကွယ်ပေးဖို့ဆိုတာတွေပါဝင်ပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့ကျင်းပမဲ့အခမ်းအနားကိုလက်နက်ကင်ခုနှစ်ဖွဲ့တက်ရောက်မှာဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့သူတွေကိုလည်းဖိတ်ကြားထားကြောင်းပြောပါတယ်
ကျွန်တော်မနေ့ပြန်လာတော့ NCA က တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုကြစီသဘောတူစာချုပ်ချုပ်ဆိုတဲ့ခုနှစ်နှစ်ပြည့်အခမ်းအနားကိုဒါနေပြီးတော့မှကျင်းပသွားမှာဖြစ်ပါတယ်အဲဒီမှာတော့ကျွန်တော်တို့ဒီ EO အဖွဲ့အများကိုလည်းကျွန်တော်တို့ဖိတ်ကြားထားပါတယ်အဓိကတော့ကျွန်တော်တို့ယခုလက်ရှိဆွေးနွေးနေတဲ့ EO ဖက်ဆယ်ပွဲနဲ့ကိုလည်းအဓိကထားပြီးဖိတ်ကြားထားပါတယ်အခုချိန်ထိတော့နှစ်ဖွဲ့ကကိုယ်စားလှယ်များရောက်ရှိနေပြီဖြစ်ပါတယ်အဲဒါအပြင်တခင်အစိုးရဆက်ဆက်မှာညီညာရေးလုပ်ငန်းစဉ်တွေပေါ်ဆောင်ဆောင်ရွက်ခဲ့တဲ့ပုံကုန်များကိုအထူးဖိတ်ကြားသည်များဖြစ်တဲ့ဒါဖိတ်ကြားထားပါတယ်အဲသူတို့စီကလည်းတက်ရောက်မယ်ဆိုတဲ့အကြောင်းပြန်ချက်ရပြီးဖြစ်ပါတယ
်အခမ်းအနားကိုတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူပြောကြားမဲ့အမှားစကားကိုဗီဒီယိုမက်ဆေ့ချ်ပေးပို့มาဖြစ်ပါတယ်လက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဆဲပွဲတွေကတော့ NCA လက်မှတ်ထိုး9ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့3ဖွဲ့တို့ဖြစ်ပါတယ်။ NCA လက်မှတ်မထိုးသေးတဲ့ဝမိုင်းလာနဲ့ SSPP ကရှမ်းပြည်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကတော့ NCA 9နှစ်ပြည့်အခမ်းအနားကိုတက်ရောက်ဖွယ်မရှိပါဘူး။ပြီးခဲ့တဲ့6နှစ်ပြည့်အခမ်းအနားမှာပါဝင်တက်ရောက်ခဲ့တဲ့ ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကတော့ဒီနှစ်မှာတက်ရောက်မှာမဟုတ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်အေးလွင်ကပြောဆိုပါတယ
်ကျွန်တော်တို့ဒီကတော့တက်ရောက်ဖို့မရှိပါဘူးကျွန်တော်တို့ကဒီစည်ရနာသိန်းနာကိုကျွန်တော်တို့ကဆန့်ကျင်ကြဖြစ်တယ်လေသက္ကစားနဲ့အဲတွေ့ဆုံမဲ့ကိစ္စတွေသက္ကစားခေါ်တဲ့အစည်းအဝေးတွေအခမ်းအနားတွေကိုတက်ဖို့ကျွန်တော်တို့အစီအစဉ်မရှိသေးဘူ
းပြီးခဲ့တဲ့နှစ်တက်ရောက်ခဲ့တာဟာအဖွဲ့အစည်းဆုံးဖြတ်ချက်မဟုတ်ကြောင်းသတင်းထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်ဒီကနေ့ကျင်းပမယ့်အခမ်းအနားကိုမတက်ရောက်တဲ့ NCA လက်မှတ်ထိုးအခြားအဖွဲ့အစည်းတွေကတော့စစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့ဖြစ်ပါတယ် NCA စာချုပ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်မျိုးသားအစည်းအရုံးကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မွန်ပြည်သက်ပါတီ NMSP လာဟုဒီမိုကရက်တစ်အစည်းအရုံး LUD ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSCA တို့ပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပါတယ
်ကုစုံမိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံကိုမြန်မာနိုင်ငံသားတွေပြန်ပို့တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ထိုင်းနိုင်ငံဘန်ကောက်နဲ့ထက်ခိုင်နဲ့အနီးတဝိုက်ပြည်နယ်တွေမှာအဖမ်းဆီးခံရပြီးအကျဉ်းထောင်တွေအချုပ်ထောင်တွေထဲမှာလူရဲစီပြီးတော့ပြန်လွတ်လာတဲ့မြန်မာရွှေပြောင်းအလို့သမား400နီးပါးကိုထိုင်းအာဏာပိုင်တွေကပြည်နှံနှံပေးပြီးတော့အောက်တိုဘာ12ရက်နေ့မှာမဲဆောက်မြို့ကနေမြဝတီဘက်ကိုပြန်လဲလွှဲပြောင်းပေးခဲ့ပါတယ်အခုဆိုလို့ရှိရင်တစ်နှစ်ကျော်ကာလအတွင်းမဲဆောက်မြဝတီနေဆက်လမ်းကနေနေရက်ကိုပြန်ပို့ခံရသူတောင်းကနန်းနဲ့ရှိလာပြီဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်နဲ့တခြားပြည်နယ်တွေမှာရာဇဝတ်မှုပုံမှတ်တွေအပြင်တရားမဝင်နေဆက်ဖြတ်ကျော်မှုလူသေးဆောင်မှုစတဲ့ပုံမှတ်တွေနဲ့အဖမ်းခံရပြီးတဲ့နောက်လူရဲစစ်အကျဉ်းသားအများစုပါဝင်တဲ့လူ390ကိုမဲဆောက်ကနေမြဝတီဘက်ကိုထိုင်းအာဏာပိုင်တွေကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အခုဆိုရင်ကိုဗစ်ကပ်ဘေးကာလအပအဝင်တစ်နှစ်ကျော်အတွင်းမဲဆောက်ကနေနေရပြန်ပို့ခံရသူ48000လောက်ရှိသွားပြီဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။အဲကျွန်တော်တို့အော်တိုဘာလ10ရက်နေ့တုန်းကမဲဆောက်မြို့မှာရှိတဲ့ထိုင်းမြန်မာအမှန်နဲ့ချစ်ကြည်တရားနေပြီးတော့မြန်မာရှေ့ပြောင်းလို့သာ390လောက်ကိုထိုင်းဘက်ကနေမြန်မာနိုင်ငံဘက်မြောက်ယူတဲ့ချမ်းကိုဒါဟာနေရပြန်ပြီးတော့ပြန်အစီအစဉ်နဲ့မြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တဲ့အနေအထားလေးပေါ့ပြီးခဲ့တဲ့2021ဩဂုတ်လ10ရက်နေ့ဆိုပြီးတော့အခု2022ဩဂုတ်လ12ရက်နေ့ဒီတစ်နှစ်နဲ့နှစ်လနီးပါးအစွဲမှာဒီအမှန်နဲ့တရားမဲဆောက်မြောက်ကြီးထိုင်းမြန်မာချစ်ကြည်တရားနေပြီးတော့48000လောက်တော့ဒီနေရာတည်းဒီရောက်တဲ့ထိုင်းကနေပြန်သွားကြတယ
်နေရပြန်ပို့ခံရသူတွေထဲမှာအကျဉ်းထောင်အသီးသီးကလွတ်ရစေသူတွေကအများစုဖြစ်ပြီးမဲဆောက်အပါဝင်ပြည်နယ်တချို့ကနေရပြန်ခြင်းနဲ့အလုသမားတွေလည်းပါဝင်တယ်လို့လဲဆိုပါတယ
်အမျိုးသား345ဦးပါတယ်အမျိုးသမီးက45ဦးပါတယ်ဗျအဲ့တော့မြန်မာနိုင်ငံဘက်ကမြောက်ရောက်လာတဲ့ခါကျတော့တာဝန်ရှိတဲ့သူတွေကသူတို့ရဲ့ကိုယ်ရေးချက်လက်တွေစစ်ဆေးတာအခြားနိုင်ငံသားတွေပါဝင်လာမှုရှိမရှိကိုစစ်ဆေးတာ ဆောင်ရွက်ခဲ့တယ်လို့ပဲကျန်းမာရေးဝန်ထမ်းတွေကလည်းကိုဗစ် -19 နဲ့အခြားဆက်ဆက်ရောဂါပိုးတွေရှိရှိကိုစစ်ဆေးပေးကြတယ်ပေါ့ဗျာအများသောအားဖြင့်တော့အခုနောက်ပိုင်းတော့အလို့အကျဉ်းထောင်ဒီကြီးကပြန်ပို့လာညာဒီဘက်မှာဟိုကလည်းပါတယ်ရိုးရိုးတမီလို့ကြတိုင်းနဲ့မိရပြန်နေလို့လည်းပါတယ်
ထိုက်ဘက်ချမ်းမှာတော့လူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရက်စေပေမဲ့နေရက်ပြန်ပို့မခံရသေးတဲ့သူတွေလည်းအများအပြားရှိနေတာပါမြန်မာပြည်ဘက်ကကိုဗစ်ဆောင်ရည်စင်တာမလုံလောက်တာကြောင့်အကန့်အသတ်နဲ့ပြန်ပို့နေရတာဖြစ်ပါတယ်မဲဆောက်မြောက်ရီနယ်ဆက်လမ်းကနေတော့အများဆုံးပြန်ပို့ပေးနေတာဖြစ်ပြီးရန်နောင်ကတောင်ရေလန်းကနေလဲတလကို2ချိန်ခန့်ပြန်ပို့ပေးနေပါတယ်ရှမ်းပြည်ဘက်ကလူတွေကိုတော့တခါတရံမဲဆိုင်တောက်ချိလိတ်ချစ်ကြီးတစားကနေပြန်လွှဲပြောင်းပေးနေပါတယ်ရှင
်လူရဲ့ပြန်စေလို့မြန်မာနိုင်ငံဘက်ကိုပြည်နေနံပေးခံရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအကြောင်းမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနိုင်ငံတကာကစိတ်ဝင်စားဖို့ရာသတင်းလွှာတချို့ကိုလည်းတင်ဆက်ကြပါတယ်ရုရှားကျူးကျော်သိမ်းပိုက်ထားတာကိုတွန်းလှန်ရမှာစီးရေးလေ့ကျင့်မှုအကူအညီတွေပေးဖို့အတွက်ယူကရိန်းရဲ့သမ္မတဗိုလိုဒီမာဇယ်လင်စကီရဲ့ပန်ကြားချက်ကိုဩစတြေးလျအစိုးရကစဉ်းစားနေတယ်လို့ဒီပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆစ်ဒနီမှာရှိတဲ့ဖေးမာစာသတင်းပေးဖို့ထားတာကိုတော့ဒေါကင်မျိုးသက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
နေတော့ဖွဲ့မဟုတ်တဲ့နိုင်ငံတွေတဲကယူကရိန်းကိုစီးရေးအကူအညီအများဆုံးပေးနေသူကဩစတြေးလျနိုင်ငံဖြစ်ပါတယ်ယူကရိန်းအတွက်မစ္စတာဒုံးကြီးတွေနဲ့တန်ချက်ကကားတွေအပြင်လူသားစားနပ်မှုအထောက်အကူပစ္စည်းတွေကိုပါပေးပို့နေတာပါဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်ရုရှားနိုင်ငံရေးနဲ့စီးရေးခေါင်းဆောင်တွေရုရှားလုပ်ငန်းအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဩစတြေးလျအစိုးရကကြေကြေပြန့်ပြန့်အရေးယူတန်းခတ်ထားပြီးလဲဖြစ်ပါတယ်ရုရှားကယူကရိန်းမှာလူသေးချေစေးတဲ့မစ္စတာဒုံးကြီးတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာကိုကြည့်ရင်ရုရှားရဲ့ယူကရိန်းစစ်ပွဲကာလကြာရှည်နေတာရှင်းနေတာကြောင့်ယူကရိန်းအတွက်ရေရှည်ရည်တည်နေအောင်ဘယ်လိုလုပ်မလဲဆိုတော့ကိုဩစတြေးလျအစိုးရကတွက်ဆနေတယ်လို့အရာရှိတွေကပြောပါတယ်ဖေဖော်ဝါရီလကစပြီးယူကရိန်းဒုက္ခသည်9000လောက်ကိုဩစတြေးလျအစိုးရကပြည်ဝင်ခွင့်ဗီဇာထုတ်ပေးခဲ့တာဖြစ်ပါတယ်ရုရှားကဥရောပနိုင်ငံတွေအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အတူဩစတြေးလျနိုင်ငံကိုပါမိတ်ဆွေမဟုတ်တဲ့နိုင်ငံများဆင်းရဲမှထည့်သွင်းပြီးတုံ့ပြန်ခဲ့တာလည်းဖြစ်ပါတယ်ဩစတြေးလျအစိုးရကပေးတဲ့ဘယ်စီးလက်ကျင့်မှုမျိုးကိုမဆိုယူကရိန်းနိုင်ငံအပြင်မှာပဲပေးမှာဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်အန်သနီအယ်ဗန်နစ်ကအောက်တိုဘာ၁၂ရက်နေ့က ABC ဩစတြေးလျအသံနဲ့ဌာနကိုပြောပါတယ
်။ We are the largest non-NATO contributor. The suggestion isn't going into Ukraine.
ကျွန်တော်တို့ဟာယူကရိန်းကိုအများဆုံးအကူအညီပေးနေတဲ့ NATO အဖွဲ့ဝင်မဟုတ်တဲ့နိုင်ငံဖြစ်ပါတယ်။တခြားပန်ကြားချက်တွေအတွက်စဉ်းစားနေချိန်မှာပဲစီးရေးလေ့ကျင့်မှုအကူအညီကိုယူကရိန်းနိုင်ငံထဲမှာမဟုတ်ဘဲဥရောပမှာဖြစ်ဖြစ်ပေးဖို့အကြံပြုပါတယ
်။ဝန်ကြီးချုပ်ရဲ့အဆိုပြုချက်ကိုအတိုက်ခံအမတ်တွေကလည်းထောက်ခံဖို့ရှိပါတယ်။ဘာပဲပြောပြောအတိုက်ခံခေါင်းဆောင်ပီတာဒတ်တန်ကတော့ယူကရိန်းနိုင်ငံထဲမှာဩစတြေးလျတပ်တွေချထားဖို့လုပ်မယ်ဆိုရင်တော့ဒါဟာရန်စတဲ့အပြုအမူတစ်ခုဖြစ်နိုင်တယ်လို့သတိပေးပါတယ်။ယူကရိန်းအဖွဲ့အစည်းတွေရဲ့ဩစတြေးလျမိတ်ဆွေအဖွဲ့AFUO ကတက်ကြွလှုပ်ရှားသူတွေကတော့ဩစတြေးလျအစိုးရအနေနဲ့ရုရှားအစိုးရစစ်တပ်နဲ့ FSB ထောက်လိုင်းအဖွဲ့တွေကိုဩစတြေးလျဥပဒေအရအကြမ်းဖက်အဖွဲ့စည်းတွေဖြစ်တဲ့ကြေညာပေးဖို့အောက်တိုဘာ10ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ပြီးထပ်မံတောင်းဆိုခဲ့ပါတယ်။ယူကရိန်းအဖွဲ့တွေကလည်း Hobart, Melbourne နဲ့ Sydney မြို့ကြီးတွေကငင်းချမ်းရေးလူစုစုဝေးဖွဲ့တွေကိုတက်ရောက်ခဲ့ကြတာပါ။အောက်တိုဘာလ13ရက်နေ့ကတော့ကန်ဘာရာကရုရှားတန်ရုံအပြင်မှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးစစ်ပွဲရက်ဆက်အောင်နိုင်ငံတကာအတိုင်းအဝန်းကနေပို့ပြီးဆောင်ရွက်ပေးကြဖို့တောင်းဆိုကြပါတယ်။ AFU အဖွဲ့ကစတီဖန်ရိုမန်နူကတော့ရုရှားပေါ်မှာဩစတြေးလျအစိုးရရဲ့လက်ရှိဒဏ်ခတ်အရေးယူမှုတွေကယူကရိန်းကတပ်ဖြတ်နေမှုတွေကိုရပ်ဆန့်အောင်မလုပ်နိုင်ဘူးလို့သူတို့ကြေညာချက်မှာပြောဆိုထားတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံကနေပြီးတော့ဒီယူကရိန်းမှာရှိတဲ့စစ်သားတွေကိုဟာစီးရေးလေ့ကျင့်မှုသင်တန်းတွေပေးဖို့သဘောတူလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးဒေါကင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့အာဖရိကဘက်ကနိုင်ငံတစ်ခုရဲ့ဒီတရုတ်ချင်းငွေနဲ့ပတ်သက်တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ကင်ညာနိုင်ငံမှာသမ္မတတဲ့ဝီလျံရူတိုသမ္မတဖြစ်လာပြီးနောက်ပိုင်းကုန်တင်သင်္ဘောတွေကိုမြို့တော်နိုင်ရိုဘီမှာစိုက်ကပ်မဲ့အစားမွန်ဘာစာစေကမ်းမှာစိုက်ကပ်ပြီးတော့ကုန်တင်ကုန်ချလုပ်ငန်းတွေလုပ်ဖို့ညွှန်ကြားလိုက်ပါတယ်အခုလိုလှုပ်ဆောင်လိုက်တဲ့အတွက်မွန်ဘာစာစေကမ်းမှာအခက်အခဲတွေဖြစ်လာစေမလားလို့စိုးရိမ်မှုတွေလည်းရှိနေပေမဲ့သ
ူ့ရဲ့ရွေးကောက်ပွဲကာလဂတိကဝတ်တွေကိုအကောင့်ထဲပေါ်တဲ့အနေနဲ့ဒါမျိုးလှုပ်ဆောင်နေတာလို့သုံးသပ်မှုတွေရှိပါတယ် VOA သတင်းတော့မိုဟာမက်ယူဆုပ်ပေးပို့တဲ့သတင်းကိုတော့ကုဇုံမိုးကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
2019ခုနှစ်ကပင်လယ်ကူးသင်္ဘောတွေအဝင်အထွက်တွေကိုမန်ဘာစာစိတ်ကန်းကနေမြို့တော်နိုင်ရိုဘီနဲ့နိုင်ဘာရှားမြို့တွေကိုပြောင်းရွှေ့အသုံးပြုဖို့ကင်ညာအစိုးရကသတ်မှတ်ခဲ့ပါတယ်ဒါပေမဲ့ဒီရက်သက်တပတ်ထဲမှာပဲသမရအသည့်ဝီလျံရူတိုကမန်ဘာစာစိတ်ကန်းကိုပြန်လည်အသုံးပြုဖို့ညွှန်ကြားခဲ့ပါတယ
် I will be issuing instructions for clearing of goods and other attendant operational
ကင်ညာပြည်သူတွေကိုဂတိပြုထားတဲ့အတိုင်းကုန်ပစ္စည်းစစ်ဆေးတာတွေနဲ့အခြားလိုအပ်တဲ့ကိစ္စတွေကိုဆောင်ရွက်ဖို့မွန်ဘာစာစိတ်ကန်းကိုပြန်လည်အသုံးပြုဖို့ကျွန်တော်ညွှန်ကြားသွားမှာပါဒီလိုလှုပ်ခြင်းအဖြစ်မွန်ဘာစာမြို့မှာထောင်နဲ့ချီတဲ့အလုပ်တွေဖန်တီးပေးနိုင်မှာပါ
တမရာဟောင်းဥဟူရူကန်ဂျာတာလက်ထက်တုန်းကစတန်ဒတ်ဂေ့ချ်ရထားလမ်းကိုအသုံးပြုစေဖို့အတွက်ကုန်တင်သင်းမောတွေကိုနိုင်ရိုဘီစိတ်ကန်းကိုစိုက်ကပ်စေခဲ့ပါတယ်ဒီရထားလမ်းကိုတရုတ်ချင်းငွေအမေရိကန်ဒေါ်လာ 4.5 ဘီလီယံနဲ့စောက်လုပ်ထားတာပါကုမ္ပဏီတွေကိုဒီရထားလမ်းကိုအသုံးပြုစေပြီးအဲဒီကရတဲ့ဝင်ငွေနဲ့ကျွေးပြန်ဆက်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာပါပြီးခဲ့တဲ့73ရက်နေ့ကကျင်းပခဲ့တဲ့သမရအသစ်ရိုတူရဲ့ဆုံးဖြတ်ချက်ကိုမန်ဘာစာမြို့အုပ်ချုပ်ရေးမှူးအသစ်ဖြစ်တဲ့အဘဒူရယ်ဆဝါမက်ရှရစ်နက်ဆရီကတော့ကြိုဆိုလိုက်ပြီးကျွေးမြေပြန်လည်ပေးဆက်ဖို့အတွက်ဒီစိတ်ကန်းကလုပ်ငန်းတွေကိုတည်ဆုံကုန်အောင်တော့လှုပ်ဆောင်မလိုပါဘူးလို့ပြောဆိုခဲ့ပါတယ
်နီကီထူထူမေကော့ချ်ကီပီဂနီယာခွန်မူဒါ
ကျွန်တော်တို့ဒီကိစ္စကိုစန့်ကျင်နေကြတာအတော်ကြာပါပြီကျွန်တော်တို့ပုံမှန်လင်းလင်းပြောထားပြီးသားပါတကယ်လို့ SGR ကျွေးမြေတွေပြန်လည်ပေးဆက်ဖို့ဆိုရင်အခြားနည်းလမ်းတွေရှိပါတယ်ဒီအတွက်တိုင်းပြည်ရဲ့အခြားတစ်ဖက်ကစီးပွားရေးလုပ်ငန်းတွေကိုတည်ဆုံကုန်အောင်တော့မလုပ်သင့်ပါဘူ
း2022ခုနှစ်စီးပွားရေးတိုင်းထွာမှုတွေအရ SRG ချင်းငွေအသုံးပြုမှုတွေဟာ 22.6% နှုန်းတိုးလာခဲ့ပါတယ်အမေရိကန်ဒေါ်လာ108သန်းရှိပါတယ်2020ခုနှစ်ကဒေါ်လာ88သန်းရှိခဲ့ပါတယ်အခုလိုတိုးလာတာဟာကုန်တင်ဘောစိုက်ကပ်ခွင့်ကိုနိုင်ရိုဘီကိုပြောင်းရွှေ့ခဲ့တဲ့အတွက်ဖြစ်ပါတယ်။ကုန်တင်တင်ဘောတွေစိုက်ကပ်ခွင့်ကိုမန်ဘာစာစိုက်ကန်းကိုပြန်လည်ပြောင်းရွှေ့လိုက်တဲ့အတွက်ယထာကုမ္ပဏီတွေလုပ်ငန်းကျဆင်းပြီးကုန်ကားလုပ်ငန်းတွေစီကိုရွှေ့ပြောင်းသွားမှာဖြစ်ပါတယ်။ဒါကြောင့်ယထာလန်ချင်းငွေအကျွေးတွေပြန်လည်မပေးဆပ်နိုင်တော့ဘဲစောက်လို့ရေးကုန်ကျစရိတ်တွေဟာအခွန်တန်းပြည်သူတွေစီကိုလှည့်လာမှာကိုလူအတော်များများကစိုးရိမ်မကင်းဖြစ်နေကြပါတယ်။တချို့ကုန်တယ်တွေကတော့မန်ဘာစာစိတ်ကန်းနဲ့ကုန်စည်ပို့ဆောင်ရေးဟာနှေးကွေးလွန်းတယ်လို့ပြောဆိုပါတယ်။နိုင်ရိုဘီတက္ကသိုလ်မှာစာသင်ကြားနေတဲ့စီးပွားရေးပညာရှင်ကာရာရှင်ခီအာရာကတော့မန်ဘာစာအနေနဲ့တာဝန်တွေအများကြီးထမ်းဆောင်နိုင်မှာမဟုတ်ဘူးလို့ဟောကိန်းထုတ်ပါတယ
်။ Very shortly we shall start getting the impacts of
မကြာမီအချိန်တော်တွင်းမှာပဲကုန်တင်ကုန်ချနှေးကွေးမှုတွေနဲ့အခြားအဆင်မပြေမှုတွေရဲ့ဒဏ်ကိုခံရမှာပါ။မွန်ဘာစာအဝေးပြေးလမ်းမှာကားတွေပြည့်ညတ်နေတာနဲ့အာဂရီလိုက်စားတဲ့ရဲတွေရဲ့တံကိုစတင်ခန်းစားရမှာပ
ါဒါပေမဲ့အစိုးရအနေနဲ့စွမ်းဆောင်ရည်ကောင်းတဲ့စိတ်ကမ်းမန်နေဂျာတွေခံထားနိုင်မယ်ဆိုရင်တော့ဒီပြဿနာကိုကျော်လွှားနိုင်မှာပါလို့အုပ်ချုပ်ရေးနဲ့မြို့ပြဖွံ့ဖြိုးတိုးတက်ရေးကျွမ်းကျင်သူပညာရှင် Alfred Ominja ကမျှော်လင့်ပါတယ
် So I think the president did the right thing we just hope that he's not an ad hoc political
action ကျွန်တော်ကတော့သမရလုတာကမှန်ပါတယ်ဒီကိစ္စကနိုင်ငံရေးအကျိုးစီးပွားအတွက်အဆင်ပြေတယ်လို့လျှောက်လုတဲ့ကိစ္စမဟုတ်ပါဘူးဒီကိစ္စဟာအတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့အကျိုးအကြောင်းဆက်ဆက်မှုရှိတဲ့မဟာဗျူဟာတရက်စီမံကိန်းတရက်ကိုအခြေခံပြီးလှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ
်အစိုးဆုံးဖြစ်နိုင်ခြေကတော့မန်ဘာစာစိတ်ကမ်းမှာစုပုံပိတ်ဆို့နေမှုတွေနဲ့အာဂရီလိုက်စားမှုတွေကြောင့်ကုန်တယ်တွေနဲ့အိန္ဒိယနိုင်ငံကအခြားစိတ်ကမ်းတွေကိုရွှေ့ပြောင်းကုန်တဲ့အတွက်ကင်ညာနိုင်ငံဟာဖွံ့ဖြိုးတိုးတက်ရေးနဲ့ကျွေးမြေပြန်လည်ဆက်ဖို့လုံလောက်တဲ့ဝင်ငွေမရတဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်ပါတယ်
တရုတ်နိုင်ငံကနေယူထားတဲ့ဒီကျွေးမြေတွေကိုဒီကင်ညာနိုင်ငံကနေဘယ်လိုပြန်ဆက်မလဲဆိုတော့သမရရဲ့ဂတိအတိုင်းဘာတွေလှုပ်ဆောင်နေသလဲဆိုတော့အနေထားတွေကိုကိုစုံမိုးကျော်ရှင်းပြသွားတာဖြစ်ပါတယ်ခင်ဗျာဒီသိပ်မကြခင်အစီအစဉ်နောက်ပိုင်းမှာအမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်သိပ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ကျွန်တော်တို့ VO ရဲ့ Facebook စာမျက်နှာကနေဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်ရဲ့ဒီစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 50အပြင် VOA ရဲ့ Facebook စာမျက်နှာကရော line meter 190ကပါကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးဝက်အတွင်းမှာတော့သုဒ္ဓဆောင်လင် American တခွင်သိပ္ပံနဲ့ဤပညာစတဲ့ကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်တင်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့ဇွန်30ရက်နေ့ကအမေရိကန်တရားရုံးချုပ်မှာတရားသူကြီးအဖြစ်ကျန်းသစ်စာကျင်းဆိုခဲ့တဲ့ကန်တန်ဂျီဘရောင်းဂျက်ဆန်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအာဖရိကနယ်ပွားအမျိုးသမီးတရားရုံးချုပ်တရားသူကြီးအဖြစ်တမိုင်းဝင်သွားပါတယ်။နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာလူမဲအမျိုးသမီးတရားသူကြီးနေရာရလာတဲ့အတွက်ဘယ်လိုအပြောင်းလဲလေဖြစ်လာနိုင်ပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
I, Ketanji Brown Jackson, do solemnly swear
that I will support.
မေဂန်ပြည်အောင်စုရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့တရားရုံးချုပ်မှာတာဝန်ထမ်းဆောင်မှုတရားသူကြီးကန်နဂျီဘရောင်းဂျက်ဆင်ဇွန်လ30ရက်နေ့ကကျန်းသစ္စာကျင်းပခဲ့တာပါ။တရားသူကြီးဂျက်ဆင်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအာဖရိကနယ်ပွားလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်ပါတယ်။တရားရုံးချုပ်မှာသူ့အရင်လူမဲတရားသူကြီးနှစ်ဦးရှိပေမဲ့လို့နှစ်ဦးစလုံးကအမျိုးသားတွေပါ။လူပြိုမျိုးသားတွေသာအဓိကနေရာယူခဲ့တဲ့တရားရုံးချုပ်မှာအမျိုးသမီးတဦးလည်းဖြစ်လူမဲတဦးလည်းဖြစ်တဲ့တရားသူကြီးဂျက်ဆင်နေရာရလာတာကအမေရိကန်သမိုင်းမှာတော့ထူးခြားတဲ့တိုးတက်မှုတစ်ခုပါပဲလို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လူလူရေးဘာသာရေးဆိုင်ရာအာရှပစိဖိတ်စင်တာကပမောက်ခဒေါ်မီမီဝင်းဘတ်ကပြောပါတယ်
။ဟုတ်တယ်ဒီဥစ္စာပထမဆုံးဟိုလူမဲအမျိုးသမီးတွေအတွက်လည်းအရန်ကောင်းတယ်အမျိုးသမီးတွေအားလုံးလည်းအတွက်လည်းကောင်းတယ်ဘာလို့ဆိုတော့သူက၄ယောက်မြောက်ပေါ့နော် Supreme Court မှာနော်လူ၉ယောက်ရှိတယ်၉ယောက်ထင်မှာ၄ယောက်ကအမျိုးသမီးဆိုတော့တဝက်နာနေနေမြန်မာ US မှာလည်းပေါ့နော်အာဒီဟိုအမျိုးသမီးဆိုတာ50-50 to what the way she is. So really, the use of representation ne patet pi lo yan yee ji de. Ba lo le so lo di democracy so ye usa ga representative government, no? Representation ya yan lo at de. De ko sa pyu mu. So tu ye ko sa pyu mu wa a myo thami le ba de. Aku shin ma so lo shin le a myo thami de ma bon no di ba le a me lu a me myo ye a ko sa le le prathama song tu phit twa da.ဆိုရမလို့အရန်ရေးကြည့်တယ်။အာသူဝင်လာတဲ့ဥစ္စာတိုးတက်တယ်လို့ပြောလို့ရတာပေါ့နော်။ဒီဥစ္စာဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့ဒီဥစ္စာတိုးတက်သွားတယ်လို့ပြောလို့ရတယ်
။တာဝန်ကအနားယူသွားတဲ့အသက်83နှစ်အရွယ်တရားရုံးချုပ်တရားသူကြီး Stephen Breyer ရဲ့နေရာမှာတရားသူကြီး Jackson ကိုခန့်အပ်ဖို့သမ္မတ Joe Biden ကဒီနှစ် February လမှာအဆိုပြုခဲ့ပြီးတော့လွှတ်တော်ကလည်း April 9ရက်နေ့မှာအတည်ပြုလိုက်ကြပါအမေရိကန်ပြည်ထောင်စုမှာတနက်ကိုင်ဆောင်ကွင်းနဲ့ကိုဝင်ဖြတ်ချခွင့်လိုကိစ္စရပ်တွေမှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့ကွဲလွဲမှုတွေပြင်းထန်နေချိန်မှာတရားသူကြီးဂျက်ဆင်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်စတင်ထမ်းဆောင်တာလည်းဖြစ်ပါတယ်။နိုင်ငံတော်ဝန်တနက်ကိုင်အကြမ်းဖက်မှုတွေကျိုးလာတဲ့အတွက်တနက်ကိုင်ဆောင်ကွင်းတွေကိုတင်းကျပ်ဖို့တောင်းဆိုလှုပ်ရှားမှုတွေပြင်းထန်လာပေမဲ့လို့တရားရုံးချုပ်ကတော့တနက်ကိုင်ဆောင်ကွင်းဆိုင်ရာစီးမျဉ်းတွေကိုမကြာခင်တုန်းကပဲဖြေလျှော့ပေးခဲ့တယ်လို့ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်လို့တော့နှစ်ပေါင်း90နီးပါးတရားဝင်ခွင့်ပြုလာခဲ့တဲ့ Roe v. Wade စီရင်ထုံးကိုပယ်ဖျက်ခဲ့ပါတယ်။ဒီလိုဆုံးဖြတ်ချက်တွေနဲ့ Conservative တရားသူကြီးအများစုလွှတ်မိုးထားတဲ့တရားရုံးချုပ်မှာလူနည်းစုဝင်လူမဲအမျိုးသမီးတရားသူကြီးတရားအုပ်အနေနဲ့အပြောင်းလဲတွေဖြစ်လာအောင်လှုံ့ဆော်နိုင်ပါမလား။ပမောက်ခဒေါ်မီမီဝင်းဘတ်ကအခုလိုသုံးသပ်ပါတယ
်။သူရှိလာတဲ့အတွက်နည်းနည်းပါးပါးတော့ပြောင်းလဲလာမယ်လို့ဗာလဲခံမှန်းလို့ရတယ်။ဒါပေမဲ့လည်းသူတယောက်ချင်းနဲ့လုပ်လို့မရဘူးဒီဥစ္စာကဆူဆာယတီတစ်ခုလုံးအတွက်เนาะဒီတတိဟိုနည်းကိုဝန်ချဖို့အတွက်နဲ့ဒီဥစ္စာဟိုဗါတယ်တနက်ကိုင်းတဲ့ဥစ္စာတွေကဒီဥစ္စာဆူဆာယတီတစ်ခုလုံးကဖြစ်နေတဲ့ဥစ္စာဆိုတော့လေအာအဲကြောင့်မလို့ဒီမှာခုနပြောတာပေါ့เนาะဟိုဗါတယ်လွတ်တော်မှာလည်းလိုအပ်လာတယ်လွတ်တော်မှာလည်းအမျိုးသမီးတွေအ ਨੇ ဆုံးတဝက်เนาะဒီ representation ကိုယ်စားလှယ်ပြုဖို့အတွက်ရန်လိုအပ်လာပြီအဲ့လိုနာရောက်တော့မှအမျိုးသမီးတွေရဲ့ right နဲ့ human rights တွေကိုပို့ပြီးတော့ဒီဒီကနေပြီးတော့ဟိုပို့ပြီးတော့အာတိုးတက်အောင်လုပ်နိုင်တယ်လို့ထင်တယ်နော်ဘာလို့လဲဆိုတော့အခုအချိန်မှာဟုတ်တယ် Supreme Court မှာလည်းရပြီ Executive Branch မှာလည်းရပြီဒါပေမဲ့တခုကြာနေသေးတာကလွတ်တော်။ဒါဆိုကျမတို့ရဲ့ system ကပေါ့နော်ကျမတို့ရဲ့စနစ်ကဒီဥစ္စာ checks and balance အားလုံးသုံးခုကိုခါတယ်မြင့်မြတ်တက်တာလုပ်ရတဲ့အခါကျတော့ပြန် checks and balance တွေရှိနေတဲ့အခါကျတော့အဲ့ဥစ္စာအရင်ဒီ representation အရင်ကြီးတယ်။အဲ့ representation ကလည်းလူမျိုးရေးရောဟိုနည်းအမျိုးသမီးရောပေါ့နော်နှစ်ခုလုံးပေါ့အနည်းဆုံးတော့အမျိုးသမီး50ရာခိုင်နှုန်းရှိတဲ့အခါကျတော့50ရာခိုင်နှုန်းနောက်ပြီးလို့ပြီးတော့လူမဲတွေကလည်း US မှာ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အဲ့ဒီတွတ်တော်မှာလည်းဒီ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်လူမဲတွေရှိတယ်ပေါ့နော်တကယ်လို့ဒီစနစ်ကတကယ်မျက်မြတ်တာဖြစ်တဲ့စနစ်ဆို
လက်ရှိတရားရုံးယူတရားသူကြီး9ဦးမှ6ဦးကတမန်ရိုးကြ conservative တရားသူကြီးတွေဖြစ်ပြီး liberal တရားသူကြီးက9ဦးသာရှိပါတယ်လက်လက်သွားတဲ့ liberal တရားသူကြီး Brian ရဲ့နေရာမှာနောက်ထပ် liberal တရားသူကြီးတဦးအနေနဲ့တရားသူကြီး Jackson ကအစားထိုးနေရယူတာဖြစ်လို့တရားရုံးချုပ်မှာအထွေးခေါ်ယူဆပိုင်းဆိုင်ရာဆုံးဖြတ်ချက်ကြီးကြီးမားမားပြောင်းလဲသွားဖို့ကတော့မလွယ်ကူနိုင်သေးပါဘူးလို့ပမခဒေါ်မီမီဝင်းဘတ်ကပြောပါတယ်တကယ်လို့လက်ရှိတရားသူကြီးအများစုနဲ့မတူတဲ့သူ့ရဲ့နောက်ခံသမိုင်းကြောင့်ဖြတ်တန်းမှုအထွေကြုံတွေအရာသူအစားထိုးဝင်လာတဲ့တရားသူကြီး Brian ထက်တော့ conservative အယူအဆတွေကိုပိုးပြီးအခြေတင်တုံ့ပြန်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ခွဲခြားဆက်ဆံခဲ့ရတဲ့လူနည်းစုဝင်အတိုင်းဝန်းကလာသူလည်းဖြစ်နောက်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်လူမျိုးရေးအရာနောက်ကြားမှာကွဲပြားမှုအရာလူအများထက်သွင်းစဉ်းစားလို့မရှိတဲ့အချက်တွေအတွေးခေါ်ယူဆတွေနဲ့ခွဲခြားဆက်ဆံခင်ရသူတွေအတွက်တရားမျှတမှုရရေးကိုးစားပြုနိုင်တဲ့တရားသူကြီးတယောက်ဖြစ်လာဖို့လေအမျိုးသမီးတွေနဲ့လူနည်းစုတွေကမျှော်လင့်ကြတာပါတရားသူကြီး Jackson ကတော့ဗတ်လိုက်မှုကင်းပြီးတရားလွတ်လပ်ရမယ့်တရားသူကြီးတယောက်ရဲ့တာဝန်ကိုသူအကောင်းဆုံးထမ်းဆောင်သွားမယ့်အကြောင်းတရားရုံးချုပ်တရားသူကြီးအဖြစ်သူ့ကိုတရားဝင်အသိမှတ်မပြုခင်ကတည်းကကတိပြုပြောခဲ့ပါတယ
် If I am confirmed I commit to you that I will work productively to support and defend the constitution
ကျမသာတရားရင်ကျူတရားသူကြီးဖြစ်တည်ပြုခံရမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း246နှစ်ကတည်တံ့ခဲ့တဲ့ခိုင်မာအားကောင်းတဲ့ American Democracy စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကောင်းဆုံးထိန်းသိမ်းကောက်ွယ်ဆောင်ရှောက်နိုင်အောင်ဆောင်ရွက်သွားမယ်ဆိုတာကိုကတိပြုပါတယ်ကျမတရားသူကြီးတယောက်ဖြစ်တာဝန်ထမ်းလာခဲ့တာဟာဆယ်စုနှစ်တစုနီးပါးရှိပါပြီတီးခြားလွတ်လပ်စွာယက်တည်ရမယ်ဆိုတဲ့တရားသူကြီးတယောက်ရဲ့တာဝန်ဝတ္တရားကိုအထူးအလေးနဲ့ထားပါတယ်အမှုတွေကိုဗက်လိုက်မှုမရှိအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ရပါတယ်။တရားသူကြီးတယောက်ကျန်းသက်စာကျင်းဆိုထားတဲ့အတိုင်းအကြောက်တရားကင်းပြီးဗက်လိုက်မှုမရှိအောင်ဖြစ်ရတိုင်းမှာအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ပါတယ
်။ဟာဗတ်တက်သူကနေဥပဒေပညာဘွဲယူခဲ့တဲ့တရားသူကြီး Jackson ဟာတရားရုံးချုပ်မှာသူအစားထိုးခတ်အပ်ခံရတဲ့တရားသူကြီး Stephen Breyer ရဲ့လက်အောက်ဝန်ထမ်းတယောက်ဖြစ်နေအလုပ်လုပ်ခဲ့ဘူးတဲ့သူပါ။Washington DC ခရိုင်တရားရုံးမှာ Federal တရားသူကြီးအဖြစ်2013ခုနှစ်ကနေ2021ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့အဲဒီနောက်ဒီ Washington DC မှာရှိတဲ့ Federal ယူကန်တရားရုံးတရားသူကြီးအဖြစ်လည်းတစ်နှစ်တာဝန်ထမ်းဆောင်ခဲ့မှုပါတယ်။ Federal တရားရုံးတွေအတွက်ပြည်ထောင်သတ်မှတ်ချက်ဆိုင်ရာညွှန်ကြားချက်တွေချမှတ်ပေးရတဲ့တရားစီရင်ရေးဆိုင်ရာတရားလွတ်လပ်တဲ့ကော်မရှင်မှလည်းဒုတိယအကြီးအကဲတာဝန်ယူခဲ့မှုပါတယ်။ဆယ်စုနှစ်တစုကျော်တရားသူကြီးတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အချိန်အတွင်းပြစ်မှုတွေကိုကင်တွယ်ရမှာတညာလွန်းနေဆိုတဲ့ဝေဖန်ချက်တချို့ရှိပေမဲ့လို့အများစုကတော့တမတ်မတ်ကြတဲ့တရားသူကြီးအဖြစ်နဲ့သူ့ကိုအတိမတ်ပြုကြပါဗျ။တရားသူကြီး Jackson ဟာလူမဲအမျိုးသမီးတွေအတွက်သာမကတခြားသောအမျိုးသမီးတွေအတွက်အားလုံးအတွက်လေးစားအထူးယူစရာအမျိုးသမီးတစ်ယောက်ဖြစ်ပါတယ်လို့ဘောင်မခဒေါ်မီမီဝင်းဘတ်ကပြောပါဗျ။
US မှာဆိုလို့ရှိရင်အမဲရပါတော့။ဒီကျွန်ပြုတ်ခံခဲ့ရတယ်။နော်ဆိုတော့အဲ့ဒီဘဝကနေပြီးတော့ဒီနေ့အမြင့်ဆုံးရှိတဲ့ဒီဥပဒေနဲ့court supreme court ကိုရောက်တယ်ဆိုတာနဲတဲ့ကြိုးစားမှုမဟုတ်ဘူးပေါ့เนาะဒီဥစ္စာနောက်ပြီးတော့လည်းဟိုဗာလဲအဲ့ဒီထဲမှာအမဲတွေထဲမှာပို့ပြီးတော့ခံစားရတာကအမျိုးသမီးတွေအမျိုးသမီးတွေအရန်နှိမ်ခံရတယ်သူတို့ကအောက်ဆုံးမှာပဲเนาะဆိုအဲ့ဒီကနေပြီးတော့ဒီအပေါ်အထိကိုရောက်ဖို့အတွက်ကတော်တော်ဗာလဲဟိုမျိုးဆက်နဲ့ပတ်သက်ပြီးတော့တော်တော်ကြိုးစားပြီးတော့ဖြစ်လာတာဆိုတော့လေအဲ့ဒီဥစ္စာအရန်ဟိုနေဗာလဲချီချူးစရာရှိတယ်ဂုံဘုတ်တင်နေနောက်ပြီးတော့ဟိုဒီဥစ္စာမြေရန်ဇွဲပေါ့နော်ဇွဲနဲ့ပတ်သက်ပြီးတော့ဇွဲရှိနေလို့ရှိရင်ဒီတော်တော်များအခက်ခဲတွေကိုကျော်လွှားနိုင်ပြီးတော့ဒီ ပန်းတန်ရောက်နိုင်နေဆိုတာဒီဥစ္စာ तू ကပြသွားတာပဲလေ तू तू ဒီကျောင်းသွားတဲ့အချိန်မှာဒီ Harvard တို့ဘာလို့သွားတဲ့အချိန်မှာအရန် discrimination ရှိတာဒီအမျိုးသမီးအမဲအမျိုးသမီးတယောက်ကိုဒီလိုမျိုးဝင်နိုင်နေဆိုအရန်တော်တော့မှသူတို့ဆိုတော့အဲ့ဒီဥစ္စာလည်းတော်တော်ငင်းပေါ့နော်ချီချူစရာကောင်းနေကုန်စရာကောင်းနေနောက်ပြီးတော့လေနမူနာယူစရာကောင်းနေလို့ပြောလို့ရတယ်
တရားသူကြီး Jackson အနေနဲ့ဇွန်လ30ရက်တရားဝင်တာဝန်ထမ်းဆောင်ချိန်ကနေတာဝန်ကနေအနားယူမဲ့အချိန်အထိတသက်တာတရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်သွားရတော့မှာပါ116ရောက်မြောက်တရားရုံးချုပ်တရားသူကြီးလည်းဖြစ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်တဲ့ Jackson ဟာတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့တတိယမြောက်အာဖရိကနယ်ပါးတစ်ယောက်ဖြစ်ပြီးအမျိုးသမီးတွေထဲမှာတော့စထမမြောက်ဖြစ်ပါတယ်သူရင်တရားရုံးချုပ်မှာရှိနေကြတဲ့တရားသူကြီးဆိုနီယာဆိုဒိုမာယာအလီနာခန်ခန်နဲ့အေမီခိုနီဘရက်တို့နဲ့အတူတာဝန်ထမ်းရမှာဖြစ်ပါတယ်။ဂျန်တဲ့အမျိုးသမီးတရားသူကြီးနှစ်ဦးကတော့တာဝန်ကအနားယူသွားပြီဖြစ်တဲ့တရားသူကြီးဆန်ဒရာဒေအိုခေါ်နာနဲ့ကွယ်လွန်သွားပြီဖြစ်တဲ့တရားသူကြီးရူးစ်ဘေဒါဂင်းစပတ်တို့ဖြစ်တဲ့ဆိုရာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ပြပါရှင်။ဒီမှာခင်ဗျာပြပါရှင်။
ဘက်ကင်ပြူတွေရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတုဒ္ဒဆုံလင်အမေရိကန်တခွင်ဆိုတဲ့အစီအစဉ်ကိုလည်းတင်ဆက်ခြင်းပါလေ။ဒီတစ်ပတ်မှာတော့ဒီပင်လယ်ကမ်းရိုးတန်းရေတိုက်စားလာတွေကိုကာကွယ်နိုင်မှုအတွက်တန်တာကြောက်တန်းအထုတွေဖန်တီးတာပြစ်ဒဏ်ခံရတဲ့ဆေးကြောက်ဆွဲသူတွေကိုသမ္မတကပြန်လွှတ်ပေးလိုက်ပေမဲ့လည်းဒီထက်ပိုပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေကြတာစားလာတွေကိုတော့ကိုအောင်ကတင်ဆက်ထားပါလေခင်ဗျာ။
ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာခုအခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတပံတွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမ္ဘာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
။ Traditionally eroding shorelines you place hard structure.
ဘောလုံးကကန်းဆက်တစ်လျှောက်ကမ်းမပြူတာတွေရပ်အောင်လို့ကြောက်တုံးအတားအဆီးအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနည်းလမ်းတွေမသုံးတော့ပဲလေတဘာဝနဲ့အနည်းဆက်ဆုံးနည်းလမ်းတွေသုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွက်ပေးပါတယ်။
ရင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်တန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလဲ50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညစ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းညစ်ပင်ရှိတွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေတရဝါတွေရှင်တန်ကြီးပြင်းရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်။ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောင်ကျန်းပြေပို့ထူလာစေပါတယ်
။ Yes, so the more eelgrass sits in the bay.
ရင်းနှီးပင်တွေရေအောင်မှာရှိနေသမျှကဲယိုတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလေ။ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါလေ။ဒီရင်းနှီးပင်တွေဟာငါးတွေငှက်တွေအစားလေးဖြစ်ပါလေ။
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဓတမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီးကောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှှရှားသူတွေကထောက်ပြကြပါတယ်။ ဈေးကြောင့်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်နှံစွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုသိလာကြတာပါ။တခြားပြည်နယ်တွေကိုဈေးကြောင့်ရောင်းဝယ်ဖန်ပြသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မခဲပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစိစားဘဲနဲ့6လလောက်ကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်လုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုတိလိုက်တာပါအဲ့နောက်ဆေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျွန်မတို့တော့တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်နဲ့ဆယ်နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ5နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကျုံမရဖြစ်မိမှာပါ
ခုခါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်စီယွန်ရေးကာလကလေးကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချက်မဲ့ခံသူတွေကိုလူငင်းချက်နာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ချိန်အခွင့်အရေးတရက်ပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးကြောက်အနေဖြင့်လက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါ
ဘူး
ဆေးကြောက်ဝယ်သူတွေအားလုံးကိုလူငယ်ချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပါ
လက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်။ဒါပေမဲ့လည်းခုကသမရရဲ့အမိန့်ကြောင့်လူအတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုဆိုပါတယ်။အခုလိုလွတ်ပေးလိုက်တာဟာကနဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာ။ဘာလို့တင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာဂိုင်းနှုံလောက်အတွက်ရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါအခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးတဲ့အခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
အဲ့ဒါ there's a male and a female
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sitobu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်300,000လောက်ထွက်ပါတယ
် last 3 years I've been raising
လုံးရတဲ့၃နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာဂိုင်းနှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ကူအောင်တင်ဆက်တဲ့သုတဆိုလင်အမေရိကန်တခွင်အစည်းအဝေးအပြီးမှာတော့အခုတခါသိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
နောက်နာကမှာရေကဘာကိုဝင်တိုက်တဲ့အုတ်ကပြန်လေကိုကဘာကနေဝေးရာကိုလမ်းကြောင်းပြောင်းပေးဖို့အတွက် NASA အမေရိကန်အာကာသစူးစမ်းရေးအဖွဲ့ရဲ့စမ်းသပ်မှုဟာမှန်ထားတာတဲ့ပိုပြီးအောင်မြင်တဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးရစီ NASA ကထုတ်တင်လိုက်တဲ့ Dead Agatha ရင်ကလေးဟာ Didymos လို့နာမည်ပေးထားတဲ့ဂြိုလ်သင်္ကလေးကိုပတ်နေတဲ့ဥက္ကာပြန်လသင်္ကလေး Demophos ကိုဝင်တိုက်ပြီးမူလလမ်းကြောင်းကိုအပြောင်းလဲဖြစ်အောင်လုပ်ပေးနိုင်တယ်လို့ နာဆာရဲ့ debt ဆန့်သက်မှုကတက်တည်ပြနိုင်တာကြောင့်ဒါဟာမြေကမ္ဘာကိုကာကွယ်ဖို့အတွက်ကြိုးစားရမှာအရေးပါတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ Washington DC ကနာဆာစီမံခန့်ခွဲရေးတာဝန်ခံ Bill Nelson ကပြောပါတယ
် Now this is a watershed moment for planetary defense and a watershed moment for humanity
ဒါဟာမြေကမ္ဘာကာကွယ်ရေးစနစ်တွေရောလူသားတွေအတွက်ပါအရေးပါတဲ့အပြောင်းအလဲဖြစ်ရတစ်ခုဖြစ်ပါတယ်
planetary defense လို့ခေါ်တဲ့မြေကမ္ဘာကာကွယ်ရေးစနစ်အတွက်ပထမဆုံးလက်တွေ့ဆန့်သက်မှုဟာ American dollar တန်ပေါင်း300အစိတ်လောက်ကုန်ကြတာဖြစ်ပြီးနောက်အနာဂတ်မှာမြေကမ္ဘာကိုဝန်တိုက်မဲ့အလားအလာရှိတဲ့ဥက္ကာပြန်တွေကိုကမ္ဘာကနေဝေ့ရကိုလမ်းကြောင်းပြောင်းပေးနိုင်မလားဆိုတာကိုဆန့်သက်တာဖြစ်ပါတယ
် And now the team has confirmed that the spacecraft's impact altered the Dimorphos orbit around Didymos by 32 minutes
အခုလိုဒတ်အာဂါဒရင်ဝင်တိုက်ခဲ့ရာကြောင့်ဒီဒီမော့စ်ဂျိုသိန်းကိုပတ်နေတဲ့ဒီမော့ဖို့စ်လာသိန်းကလေးရဲ့လမ်းကြောင်းကိုအောင်မြင်မြင်ပြောင်းနိုင်ခဲ့ပါတယ်။၁၇နာရီနဲ့55မိနစ်ကြာအောင်ပတ်နေရာကနေအခု၁၇နာရီနဲ့23မိနစ်ပဲရှိအောင်ပြောင်းပေးနိုင်ခဲ့တာပါ
။ဟုတ်ပါတယ်။ဒတ်နဲ့ဝင်တိုက်ရင်သူ့ပတ်လမ်းဟာ10မိနစ်လောက်ကျော်သွားနိုင်မယ်လို့ငကိုကခန့်မှန်းထားပေမဲ့အခုတော့32မိနစ်တောင်ပြောင်းသွားတာမို့ညွှန်မှန်းထားတာတည်းပိုးပြီးအောင်မြင်နေတယ်လို့ဒါကကမ္ဘာကိုဖဲဥက္ကာပြန်မဲ့ဝင်လာလား။ NASA ဘက်ကအသင့်ဖြစ်အောင်စူးစမ်းနိုင်တယ်ဆိုတာပြနေတယ်လို့လည်း Nelson ကပြောပါတယ်။ Jet Agatha ရင်ကို Suicide Mission ဖြစ်နေဆေးလွတ်တာဖြစ်ပြီးသူဟာ65833 Dimorphos လတဲ့ကလေးကိုဝင်တိုက်ပြီးပျက်စီးသွားတာဖြစ်ပါတယ်။ဒါပေမဲ့ဒီဂျိုနာမှာ Jet ကနေပြစ်ချထားတဲ့ဒီစမ်းသပ်မှုကိုမှတ်တမ်းတင်တဲ့ဂျိုရူအသေးစား Lysia Cube ကနေရတဲ့အချက်လက်တွေအရဒီလတဲ့ကလေးရဲ့ပတ်လမ်းကိုပြောင်းအောင်စူးစမ်းမှုဟာမျှော်မှန်းထားတာတဲ့ရလပူကောင်းနေတယ်လို့ဝင်တိုက်ပြီးနှစ်ပတ်ကြာအောက်တိုဘာ7ရက်မှာ NASA ကနေသတင်းထုတ်ပြန်ပါတယ်။ NASA ရဲ့မြေကမ္ဘာကာကွယ်ဆိုင်ရာမဟာဗျူဟာရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Dead စမ်းသပ်မှုကို Maryland ပြည်နယ် Laurel မှာရှိတဲ့ John Hopkins အသုံးချယူပဗေဒဌာနမှာတိစောက်ပြီးစီမံခန့်ခွဲတာဖြစ်ပါတယ်။ Dead စမ်းသပ်မှုဟာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။ Italy အကဒါစူဇန်ဌာန ASI ရဲ့ Lysia Cube လို့ခေါ်တဲ့ Dead အတွက်ဥက္ကာပြန်ပုံရိပ်ရိုက်ကူးတဲ့အာကာသယာဉ်နဲ့ Dead အာကာသယာဉ်က Dimorphos ဥက္ကာပြန်တွဲကိုဝင်တိုက်မှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုစုံစမ်းဖော်ထုတ်မဲ့ HERA Investigation လို့ခေါ်တဲ့ဥရောပအာကာသအေဂျင်စီ ESA ရဲ့စုံစမ်းစစ်ဆေးရေးအပြင်သိပ္ပံပညာရှင်အများအပြားပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်။အင်္ဂါဂျိုးနဲ့ဂျက်သပရီဂျိုးကြားမှာဥက္ကာပြန်ကပတ် Asteroid Belt ရှိပါတယ်။အဲ့ဒီမှာဥက္ကာပြန်တောင်းတဲ့ခြေရှိနေတာဖြစ်ပြီးသူတို့ဟာအင်္ဂါဂျိုးနဲ့ဂျက်သပရီဂျိုးတွေမကပဲကမ္ဘာရှိကိုပါရောက်လာလို့ရှိပါတယ်။တကယ်လို့ဥက္ကာပြန်တွေထဲကကြီးမားတဲ့အဆိုင်ခဲကြီးကမ္ဘာကိုဥတီလာပြီးဝင်တိုက်မယ်ဆိုရင်လူသားတွေအတွက်အန္တရာယ်ရှိနေတာကြောင့်ဒါကိုကာကွယ်နိုင်အောင်သိပ္ပံပညာရှင်တွေစူးစမ်းနေကြတာဖြစ်ပြီးဒီဥက္ကာပြန်တွေကမ္ဘာကိုမရောက်ခင်ဒုံးကျည်နဲ့ပစ်ခတ်ဖြစ်စီဖို့သူတို့ကမ္ဘာကိုဝင်မတိုက်ခင်လမ်းကြောင်းပြောင်းပြဖို့အပါအဝင်နည်းမျိုးစုံကိုစဉ်းစားတွေ့ချင်နေကြတာပါဒီဥက္ကာပြန်တွေကိုလမ်းကြောင်းပြောင်းပြလို့ရမရသိအောင် NASA ကဓာတ်ဆန်းသတ်မှုကိုလုပ်တာဖြစ်ပါတယ်သူတို့ဟာမော်တော်ကားအသေးစီးအရွယ်ရှိတဲ့ကီလိုဂရမ်900လောက်လေးတဲ့ဓာတ်အာကာသယာဉ်ကိုမနစ်ကနိုဗ ెంబ ာ24ရက်မှာ SpaceX ရဲ့ Falcon 9ဒုံးပျံနဲ့လွှတ်တင်လိုက်တာဖြစ်ပြီးဆယ်လကြာအခု2022စက်တင်ဘာ26ရက်မှာ Dimorphos လို့ခေါ်တဲ့ဥက္ကာပြန်ဒေးလေးကိုဝင်တိုက်တာလို့အလနိုင်းပြည်နယ်ကအနက်ကတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ
်။သူတို့ကအခုကလေဟိုကဥက္ကာပြန်ဒွဲလို့ခေါ်မှာပေါ့နော်။ဟိုသူကဒါကြောင့်မလို့ပြောပေါ်ခေါ်တာ။အဲဒါမဲ့ first လို့ရခေါ်ရဲ့စိတ်ဥပ္ပန္နရှိတဲ့ဥက္ကာပြန်အသေးလေးသူကဘယ်လောက်ပဲရှိရဆိုရင်ပင်925ဒီလောက်ပဲဒိုင်းလိုက်ရှိရလေးကသူ့ရဲ့ဟိုပင်ကိုဥက္ကာပြန်ဖြစ်တဲ့ Didymos ဆိုတဲ့ဥက္ကာပြန်သူကြောက်တော့ဟိုမိုင်ဝက်လောက်ရှိတယ်။အဲ့ဒီသူပတ်နေတာသူကစနေနေရတဲ့ခါပတ်နေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့အတူတူကဘာကိုအန်ရယ်ပြို့ဖြစ်နေလာကြမဟုတ်ဘူးသူတတ်တတ်ကိုရှိနေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့စမ်းကြည့်တာပေါ့အဲ့တော့ဘာလို့လဲဆိုတော့ခုနကပတ်နေတဲ့ဒီနိုဆာဆိုတဲ့အားလေးကိုဝင်တိုက်ကြည့်တာသူကဒီကနေပြီးတော့ 6.8 တန်းမိုင်ဝေးတော့အဝေးမှာရှိတဲ့ဟာကိုအဝေးကနေပြီးစမ်းကြည့်တာအဲ့တော့စမ်းကြည့်တဲ့ခါကျတော့လေသူကအခုချက်ချင်းပြစ်ဘူးလားအခုချက်ချင်းပြစ်လို့မရဘူးဒါထောက်2022ခုနှစ်ထဲကနိုဘယ်မာ22ရက်နေ့ကထုတ်လိုက်တာအခုစက်တင်ဘာလ26ရက်နေ့မှာတော့ပြည်ရတိုက်တာအဲ့တော့ခုနကပတ်နေတဲ့ Dimorphos ဆိုတဲ့ဒီနားပင်လေးကိုဝင်တိုက်တာ ဝင်တိုက်တော့လေသူကလေတဆက်ကောင်လေးမိုင်လုံးနဲ့တိုက်ဆိုတော့ဘယ်လောက်ရှိတယ်ဆိုတော့ဟိုပါလေ14000မိုင်းဆိုတော့ဆိုတော့တနအိမ်မိုင်ပေါင်း14000လေးဝင်တိုက်တော့ကြီးကြီးကြီးကြီးတိုက်တာဆိုတော့မဟုတ်ဘူးသူကသူ့လိုက်တာလေးဟိုကခပ်ပြင်းပြင်းလေးပဲလှုပ်လိုက်တာအဲ့ဒါလေးကဝင်တိုက်ကြည့်လိုက်တယ်တိုက်ကြည့်လိုက်ပြီးတော့ဒါဟိုလည်းတွေ့ပြီအတိုက်တာလည်းတွေ့ရတယ်ဆိုတော့ကိုအဆုံးဆုံးတွေ့တာတော့ခုနအီတလီယန်ဟိုဟို observer ဘာသူ scientist တွေကတွေ့တယ်အခုဟို herbal ကတော့ James ကတော့သူတို့တောက်ပုံလေးရိုက်ထားတယ်ဒါပေမဲ့လို့ခုနပြောလို့ဘာအကျိုးရှိတယ်ဘာအဖြစ်ရှိတယ်အဖြစ်ချက်ချင်းမသိသေးဘူးအဲ့ဒါနှစ်လလောက်စောင့်ကြည့်ရမယ်ခုနပတ်နေတဲ့ပလန်ရဲ့လမ်းကြောင်းတွေ့ထူသွားလားအဲ့ဒါအဓိကကိုကျွန်တော်သိချင်တယ်အဲ့ဒါလေခုန negotiate နေတဲ့ဒီလမ်းကြောင်းတွေကိုဒီအောင်ဝင်တက်လိုက်တဲ့ကြောင့်မလို့ဘလောက်ဖြစ်လမ်းကြောင်းပြောင်းသွားလဲ။ကွနင်းနေလေးပဲတိုက်ပြီးမှဒင်းဒင်းပြောင်းနေဆိုရင်ကြီးကြီးကြီးကြီးကြီးပြောင်းပါအောင်။အဲကျွန်တော်ကဒီကနေပြီးပင်ကားစားကြည့်တာ။အဲ့တဘောပဲ။ဒီမှာပြောလို့ပဲ။နာမည်နှစ်ပြားတွင်မှာဘုလို့ကြီးရဲ့ဟိုမိုင်ဟိုမိုင်ပြားငါးစလောက်ရှိတဲ့ SIG မလာနိုင်သေးဘူး။ဒါကတော့ကျွန်တော်တို့အခုတော့တော့ဆရာအဖြစ်တွေ့ရှိကြရအောင်။ဒါပေမဲ့လို့မပြောနိုင်ဘူးလေ။ဒါတကယ်လို့ပြားနောက်ပိုင်းမှာကိုကအခုရပလန်လောက်ထားတော့ဘယ်တော့ပိုင်းမှာဘာဖြစ်မလဲဆိုတော့ test လုပ်ကြည့်တဲ့ခါကျမှအော်ဒီနည်းအားဖြင့်ဘာအကျိုးရှိမလဲဆိုတော့နောက်ပိုင်းတော့ကိုဟိုကိုကတိုတင်ပြစမှုတွေလောက်ထားတဲ့မျိုးတွေအဓိကပါ test လုပ်ကြည့်ရတဲ့ဘောပ
ါဒေါက်တာဝင်းသာထွေးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
စကြဝဠာလေးကဒီဥက္ကပြန်ကြီးရဲ့အန်ဒီရဲ့အကြောင်းအရာနဲ့ပတ်သက်လို့သိပ္ပံနဲ့နှီးပညာကဏ္ဍမှာဒေါက်ကင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရထုတ်လင်းချက်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြရင်လည်းဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားတပ်တွေကယူကရိန်းမြို့ကြီးတွေကိုဆက်လက်ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါခီယက်မှာဆိုမစ္စိုင်းတုံးကြီးအနည်းဆုံး၄ဆင်းပစ်ခတ်ခဲ့ပါတယ်။ယူကရိန်းကလည်းရုရှားနိုင်ငံတဲ့ကိုအမြောက်နဲ့ပြန်လည်ပစ်ခတ်ခဲ့တဲ့အတွက်လက်နက်သုံးလောင်းစုံတစ်ခုကိုထိမှန်ခဲ့ပါတယ်။ရုရှားရဲ့ဘဲလ်ဂရတ်ဒေတာကလက်နက်သုံးလောင်းစက်ရုံမှာတောက်ကြန်တွေကပောက်ကွဲမှုတွေဖြစ်ပွားတယ်လို့သတင်းတွေမှာဖော်ပြတယ်လို့ဒေတာအုပ်ချုပ်ရေးမှူးကလည်းအတည်ပြုပါတယ်။ယူကရိန်းနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးနေတဲ့ Starlink အင်တာနက်လိုင်းတွေသူပိုင်ဆိုင်တဲ့ SpaceX Rocket ကုမ္ပဏီကနေအကန့်အသတ်မရှိငွေကြေးထောက်ပံ့တာတွေဆက်ပြီးမလုပ်နိုင်တော့ဘူးလို့ကမ္ဘာကျော်ဘီလီယံနာတစ်ထည်ကြီး Elon Musk ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရင်ဆိုင်နေရတဲ့အချိန်ကာလအတွင်းမှာယူကရိန်းအရက်ဖက်နဲ့စစ်ဖက်အတွက်အင်တာနက်တွေမှာသုံးဖို့ Starlink အင်တာနက်ကအကူအညီတွေပေးနေတာလည်းဖြစ်ပါတယ်။မြန်ကိုရီးယားဟာ24နာရီအတွင်းမှာပဲနောက်ထပ်ပယ်တင်းတက်ဒုံးကြီးစမ်းသပ်ပစ်လွတ်တာစစ်လေရင်တွေစစ်လွတ်တာနဲ့ကိုရီးယားကျွန်းဆွယ်နှစ်ဖက်ကမ်းရိုးတန်းတစ်လျှောက်အမြောက်နဲ့အချက်ပေါင်းများစွာပစ်ခတ်တာအပါအဝင်တိုက်ခိုက်မှုတွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်။တောင်ကိုရီးယားပူရဲစီဝစီချုပ်များရဲ့အကြီးအကဲကတော့အရှိတ်ဘက်နဲ့အနောက်ဘက်ကမ်းရိုးတန်းတစ်လျှောက်ညနေ9နာရီက9နာရီအတွင်းမြန်ကိုရီးယားဘက်ကနေအမြောက်နဲ့အချက်ပေါင်း390လောက်ပစ်ခတ်ခဲ့တယ်လို့တောက်ကြတဲ့ညမှာပြောပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ဆိုင်ရာမြင့်တင်မှုစူးစမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကနေဒေါ်လာ100အကူအညီပေးလိုက်တယ်လို့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမေရီကေကာဆင်ကတောက်ကြနေမှာပြောကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။တင်းချင်းညုတ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့John Walker တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်အစီအစဉ်တွေကိုလှိုင်းဒိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.